ဒီကနေ့ကျင်းပတဲ့သတင်းစာရှင်လင်းပွဲဟာအလွတ်တန်းသတင်းတောက်ကိုပါဤတည်ဆုံးပြီလို့တမတော်ကထုတ်ပြန်ခဲ့ပြီးနောက်ပိုင်းပထမဦးဆုံးအချိန်ကျင်းပတဲ့သတင်းစာရှင်လင်းပွဲဖြစ်ပါတယ်။ကိုပါဤရဲ့ဇနီးမတ်တန်နာလည်းတက်ရောက်ခဲ့ပါတယ်။ကိုပါဤကိုမွန်ပြည်နယ်ကြိုင်မြို့မြို့အခြေဆိုင်အမှတ်208ချိန်မြန်တရင်ကထိမ့်သိမ့်ချိန်မှာတနက်လူပြီးထွက်ပြေးဖို့ကြိုးစားခဲ့တာကြောင့်ပြစ်ခတ်ရမှာတည်ဆုံးခဲ့တယ်လို့တမတော်ကသတင်းထုတ်ပြန်ထားတာဖြစ်ပါတယ်။စနီးတဲ့မတန်နာကကိုပါကြီးပြောက်ဆုံးနေခြင်းကလေးကစပြီးရှာဖွေခဲ့ပုံတွေကိုဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပြခဲ့ပါတယ်
။ကျမတောင်းပန်ခဲ့တယ်လူဆိုတော့မှားတဲ့အမျိုးအဲ့ဒါကြောင့်ကျမကိုမှားရင်လည်းမှားတဲ့အတိုင်းပဲကျမလက်ခံပါတယ်။ကျမယောက်ျားနဲ့ပဲပေးတွေ့ပါအပြစ်ရှိတယ်ဆိုရင်တရားရုံးတင်ပေးပါကျမယောက်ျားကိုဘာပုံမှတက်တက်ကျမဖြေရှင်းပါမယ်ကျမမှာကျမယောက်ျားဟာလက်နက်ကင်မဟုတ်ဘူးဆိုရယ်တက်တယ်ကျမမှာပါလာပါရဲ့ကျမဖြေရှင်းပေးပါမယ်လို့ပြောတာတော့မှကျမကိုမသိဘူးမရှိဘူးလို့ပြောခဲ့အဲ့ဒီနေ့မှာပဲကျမလူပြောက်ဖွင့်ခဲ့ရတာကြိုင်မြော်ရဲစခန်းမှာပငါးမျိုးဆောင်214နဲ့ကျမလူပြောက်ဖွင့်ခဲ့ပါအဲ့ဒီအချိန်သွားတဲ့ရကြိုင်မြော်တမျိုးလုံးကပြောပါတယ်ကိုပါကြီးကိုဖမ်းတာမြို့လေကောင်မှာ28ရက်နေ့မနေ့9:15မိနစ်မှာဖမ်းတာတမျိုးလုံးသိတယ်လို့ကျမကိုပြောတယ
်ကိုပါကြီးဟာ KKO အဖွဲ့ကဘိုးကြီးအစဉ်ရှိတဲ့အောင်နိုင်ဆိုသူဖြစ်တယ်လို့တမတော်ရဲ့ထုတ်ပြန်ကြေညာချက်ထဲမှာဖော်ပြထားပါတယ်။ကိုပါကြီးရဲ့ဇနီးမတ်တန်နာကကိုပါကြီးဟာဘယ်အချိန်လုံးကမှလက်နက်ကင်မဟုတ်ခဲ့ဘူးလို့သတင်းတော့တွေကိုပြောခဲ့ပါတယ်
။ကျမမျိုးသားဟာဘတော်မှလက်နက်ကင်မဟုတ်ခဲ့ပါဘူး။တခါမှလည်းလက်နက်မကင်ခဲ့ဘူးပါဘူး။ကျမမျိုးသားဟိုတိတဲ့သူတိုင်းတိပါတယ်။သူ့ပေါင်းတိနေအားလုံးလည်းတိပါတယ်။သူကအမတန်နူးညံ့နေ။သူကအမတန်ဆရာငယ်တတ်တယ်။သူများလက်လက်ကင်မွန်နေတာလားရဲငကောင်မှမဖြစ်ဘူ
းကိုပါဤတည်ဆုံးခဲ့တဲ့အမှုမှာတက်မတော်ရဲ့သတင်းထုတ်ပြန်ချက်ဟာဖြစ်ရမှန်နေနဲ့ကွာဟာချက်တွေရှိနေတယ်လို့88မျိုးဆက်ငိမ့်တဲ့ရင်နဲ့ပွင်လင်းလူအဖွဲ့စည်းကောင်းဆောင်ကိုကိုကြီးကပြောပါတယ
်အခုဖြစ်ရဟာမြို့ပေါ်မှာအရက်ဖက်အုပ်ချုပ်ရေးနေရာဒေသမှာအရသာတယောက်ဖမ်းဆီးခံရတယ်။ကာယကံရှင်ဘက်ကသွားရောက်စုံစမ်းတဲ့အခါမှာလည်းပဲတိကျတဲ့သတင်းထုတ်ပြန်မှုမလုပ်ခဲ့ဘဲနဲ့နောက်ဆုံးတည်ဆုံးသွားပြီလို့သတင်းထုတ်ပြန်တဲ့အချိန်ဟာသတင်းထုတ်ပြန်ချက်ပါအချက်လက်များအရ၄ရက်နေ့မှာတည်ဆုံးတယ်လို့ပြောပြီးသတင်းထုတ်ပြန်တဲ့အချိန်ဟာ23ရက်နေ့ဖြစ်ပါတယ်။ဒါဟာကျွန်တော်တို့သတင်းထုတ်ပြန်ချက်မှာပါတဲ့အချက်လက်များပေါ်မှာကျွန်တော်တို့မြင်တဲ့သုံးသပ်ချက်တွေ့ရှိချက်ကိုသာပေါ်ပြတာဖြစ်တဲ့အတွက်ကြောင့်ဒီသတင်းထုတ်ပြန်ချက်ကို၌ကကျွန်တော်တို့အပြည့်မှန်နဲ့ကွာဟနေတာတွေသတင်းထုတ်ပြန်ချက်မှာတွင်တစ်ခုနဲ့တစ်ခုကျွန်တော်တို့ထောက်ပြဝေဖန်စရာတွေအမြောက်များရှိနေတဲ့အတွက်ကြောင့်ဒီအပြစ်မှန်ကိုပေါ်ပေါက်ဖို့အတွက်ကိုကျွန်တော်တို့ဆက်လက်ကြိုးပမ်းသွားပါမယ်
။ကိုပါကြီးတည်ဆုံးမှုနဲ့ပတ်သက်ပြီးအမှုမှန်ပေါ်ပေါက်ဖို့အတွက်ပြီးခဲ့တဲ့အော်တိုဘားလ26ရက်နေ့ကရန်ကုန်မြို့မြို့တော်အခမ်းအနားရှိမှာ88မျိုးဆက်အပအဝင်ဒီမိုကရေစီအင်အားစုတွေစုပေါင်းဆန္ဒပြခဲ့သလိုမန္တလေးမြို့မှာလည်းဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပါတယ်။အဲ့ဒီဆန္ဒပြပွဲတွေမှာပါဝင်ခဲ့ကြသူတွေကိုတက်ဆိုင်ရာအာဏာပိုင်တွေကအမှုဖွင့်အရေးယူဖို့လှုပ်ဆောင်နေတယ်လို့လည်းသိရပါတယ်။အခုလိုကိုပါကြီးတည်ဆုံးမှုဆန္ဒပြခဲ့ကြသူတွေကိုတရားစွဲဆိုဖို့အာဏာပိုင်တွေကစီစဉ်နေတာနဲ့ပတ်သက်ပြီး88မျိုးဆက်ငញ្ញန်းရင်းနဲ့ပွင်လင်းလူအဖွဲ့စည်းကောင်းဆောင်ကိုမင်းကိုတိုင်ကအခုလိုပြောပါတယ်
ကျွန်တော်တို့စီကိုတရားဝင်အကြောင်းကြားခြင်းမရှိသေးပါဘူး။အဲ့တော့တရားဝင်အကြောင်းကြားခြင်းမရှိသေးတဲ့အတွက်ကြောင့်ကျွန်တော်တို့ဘာမှတရားဝင်တုံ့ပြန်စရာအကြောင်းတော့မရှိဘူး။ရေးယူဆောင်ရွက်မှုတွေဖြစ်လာပြီဆိုရင်တော့ကျွန်တော်တို့ရဲ့သဘောထားကိုအခုတည်းကတခါတည်းပြောထားပါမယ်။ဒါပါလဲဆိုတော့ပစံနဲ့ပြောတဲ့သူကတော့တရားမဝင်ဆောင်ရွက်မှုဆိုပြီးတော့အရေးယူမယ်။လက်နဲ့နဲ့ညှဉ်းပန်းတတ်ဖြတ်တဲ့သူတွေကတော့တရားဝင်တယ်ဆိုပြီးတော့ခွင့်ပြုမယ်လားလို့ကျွန်တော်တို့မေးခွန်းပြန်ထုတ်ပါမယ်။တေးကြပါလေ။မတရားမှုကိုဗဇက်နဲ့ပြောတဲ့သူတွေကိုအရေးယူစတဲ့ဆိုရင်အခု10ခန်းမကပါဘူးနောက်ထပ်ရာထောင်သိန်းတန်းအဲ့ဒီလိုဗဇက်ပေါင်းများစွာကိုထပ်ပြီးတော့ရင်ဆိုင်မှုပြင်ထားပါလို့ကျွန်တော်ကကြိုပြီးတော့ပြောထားပါတယ
်ကိုပါဤတည်ဆုံးမှုနဲ့ပတ်သက်ပြီးဇနီးတဲ့မတ်တန်နာကကြိုင်မြောမြို့နယ်ရဲစခန်းမှာတိမ်မှုတည်ခင်အမှတ်17မြင်းဆောင်2004နဲ့အမှုဖွင့်ထားပေမဲ့လက်ရှိအချိန်ထိတော့တစုံတရာအတီးပေးတာမျိုးမရှိသေးဘူးလို့စနီးတဲ့မတ်တန်နာကပြောပါလေခင်ဗျာကျွန်တော် RFA သတင်းတော့မျိုးစော်ကိုပါရန်ကုန်မြို့ကနေသတင်းပေးပို့လိုက်တာဖြစ်ပါလေခင်ဗျာ